စစ်တပ်ကနေကြောထောက်နောက်ခံပေးထားတဲ့ပါတီအဖြစ်အများကနေသတ်မှတ်ပြောဆိုထားတဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာထိပ်ပိုင်းခေါင်းဆောင်အပြောင်းလဲလုပ်ဖို့ပြင်ဆင်နေတဲ့အကြောင်းပါတီရဲ့နှီးဆက်သူတွေကပြောပါရယ်လက်ရှိကျင်းပနေတဲ့ပါတီညီလာခံမှာပါတီဥက္ကဋ္ဌဦးတန်းထေဥက္ကဋ္ဌတာဝန်ကနေအနားယူသွားပြီးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်ပိုင်းတွေကိုစစ်ဘက်ကနေပြီးတော့အနားပေးထားတဲ့သူတွေနဲ့အစားထိုးပြောင်းလဲဖို့မျှော်လင့်နေကြပါရယ်ဒီသတင်းရန်ကုန်ကသတင်းပေးပို့ထားတာကိုမတ်ဤတန့်စင်ပြောပြပေးပါရှင်
ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့တတိယအကြိမ်ပါတီညီလာခံကိုဒီနေ့အောက်တိုဘာလ4ရက်နေ့နဲ့5ရက်နေ့မှာနေပြည်တော်ကြက်ခိုင်ရေးရုံးမှာကျင်းပနေပါလေ။လက်ရှိပါတီဥက္ကဋ္ဌဦးတန်းထေပါတီဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တဲ့အကြောင်းပါတီဝင်တယောက်ဖြစ်တဲ့ဦးလှဆွေက VOA ကိုပြောပါလေ။
ဟိုလက်ထက်ကတော့ရေးမှာဟိုဒါဦးတန်းထေကတော့ပြန်ပြီးတော့အဆိုမပြုဘူး။ကျန်တဲ့လူကတော့အဆိုပြုရပါတော့ဟို။သူကြီးလက်ထက်ကတော့ကျန်တဲ့လူကအကုန်လုံးပြန်ပြီးအရေးခံပါဘူး။အဲ့တော့လက်ထက်ကကြားရဲ့အဲ့ဒီဒီစီစီစီရေးချေကထားပါလေအဲ့ဒါကိုတော့မတူဘူးဆိုပြီးတော့မေးပါခင်ဗျာဥက္ကဋ္ဌဥဒ္ဒတိကတော့ပြောဆိုမပြည့်တဲ့အတွက်ကြောင့်သူကတော့လောကနာနာပေါင်းကြီးဆိုတာပြကြပါလေခင်ဗျာဟိုဥက္ကဋ္ဌရှင်မလာပြီးသူကတော့လက်ထက်ကတော့ရှိတော့မှာခင်ဗျာဟုတ်ပါ
ပါတီဥက္ကဋ္ဌဟောင်းဦးတန်းထေကတော့တာဝန်ကနေနှုတ်ထွက်တဲ့အပြင်ဘဟုအလုံအမှုဆောင်နေရာကိုတော့မှပြန်ပြီးတော့အရေးမခံတော့ဘူးလို့ပြောပါလေဦးတန်းထေဥက္ကဋ္ဌအဖြစ်တာဝန်ယူရအချိန်မှာပါတီရံမုံငွေအလွဲသုံးစားလှုပ်တာတွေအပြင်တဦးတဲ့သဘောနဲ့ပါတီစီမင်းအပြောင်းလဲလှုပ်တာတွေရှိတယ်ဆိုပြီးတော့အွန်လိုင်းမှာဝေဖန်ခံခဲ့ရပါလေဒါပေမဲ့ဒီလိုအချက်တွေကြောင့်သူပါတီကနှုတ်ထွက်တာမဟုတ်ဘူးလို့ဦးတန်းထေကရှင်းလင်းသွားပါလေပါတီဥက္ကဋ္ဌတာဝန်အပါအဝင်ပါတီဗဟုလုံးမှုဆောင်အဖွဲ့ဝင်တွေရဲ့နေရာတွေကိုပါတီညီလာခံအစီအစဉ်အရမနေ့ပြန်မှရွေးချယ်မယ်လို့လည်းညီလာခံတယောက်သူတချို့ကပြောပါတယ်။လက်ရှိတက်မတော်ဘက်ကလောလောလတ်လတ်အနားပေးလိုက်တဲ့စစ်ကောင်ဆောင်တွေကြက်ခိုင်ရေးပါတီဗဟုလုံးမှုဆောင်အဖွဲ့တွေမှာပါဝင်လာနိုင်ချေရှိတယ်ဆိုပြီးတော့ပါတီတွေမှာမျှော်လင့်ထားကြပါတယ်။ပါတီဥက္ကဋ္ဌတဲ့အဖြစ်မကြသေးရင်တုန်းကစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးတာဝန်ကနေပြီးတော့အနားယူခဲ့တဲ့ဥက္ကဋ္ဌဖြစ်နိုင်တယ်ဆိုပြီးတော့လည်းအများကခံမနိုင်ကြပါတယ်။ဥက္ကဋ္ဌဟာဦးတန်းထေကျမရေးကြောင့်အနားယူခဲ့ပြီးတော့ပါတီညီလာခံမစခင်အထိကြက်ခိုင်ရေးပါတီရဲ့ယာယီဥက္ကဋ္ဌအနေနဲ့တာဝန်ယူထားခဲ့တာပါမကြသေးခင်ကမှတက်ကနေအနားယူလိုက်တဲ့စီရေးချုပ်ဟောင်းဒုတိယဗိုလ်ချုပ်ကြီးမျိုးစော်သိန်းနဲ့ပြည်ထောင်စုဒုတိယဝန်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးအောင်စိုးတို့ပါတီထိပ်ပိုင်းခေါင်းဆောင်နေရာမှာဝင်ရောက်လာနိုင်တယ်ဆိုပြီးတော့တင်ထွက်နေပါလေဒါနဲ့ပတ်သက်လို့လည်းပါတီဝင်တဦးဖြစ်တဲ့ဦးလာဆွေကအခုလိုပြောပါလေ
အဲ့ဒါတော့လာမယ်လို့ကျွန်တော်တို့တင်ပြရတယ်။ဒါပါကစ္စတန်ကကြားတာပေါ့နော်။ဒီနေ့တော့သူတို့ပြန်ခိုင်းတော့လာခိုင်းတာမတွေ့ဘူး။လက်ဆက်တော့လာခိုင်းလို့မတွေ့ဘူး။အဲဒီကဘယ်လိုကြီးလို့တော့သိရဲ့။ဒီကဘယ်လိုကြီးဒီတော့ခါကိုသူ့အပ်အကြံလို့ကောင်းတော့ပြီးတော့ပြန်ပြီးတော့ပါတီမှမလာဘူးဆိုတော့ဒီလူတက်ကြက်ကြက်လေးလို့ကြားတယ်။အဲ့တော့ဟိုသူကြီးလို့တော့သိရတော့ဒီကတော့ဒီကတော့တော့ရှိတယ်။အဲလာပြီးတော့ဟိုပါတီမှာတာဝန်ယူမဲ့သဘောရှိတယ်။ဘာဘာဘာတာဝန်လေးပြင်းလဲဆိုတော့ကျွန်တော်တို့မကမ္မနာလေးဘူးလက်ခံကြမှာအခြေပေါ်မှာပါခင်ဗျာဟုတ်
နေ့ရက်တာကျင်းပမယ့်ညီလာခံမှာပါတီထိပ်ပိုင်းတိုင်းနယ်ပြည်နယ်ခေါင်းဆောင်တွေအပြင်ပါတီစည်းမျဉ်းတွေတချို့ကိုပါပြင်ဆင်သွားဖို့ရှိနေတယ်လို့ပါတီဝင်တွေကပြောပါတယ်ရှင်းနှစ်ကျင်းပဖို့စစ်ကောင်စီပြင်ဆင်နေတဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုပြီးတော့တပိတ်မှောက်ဖို့နိုင်ငံတကာတိုင်းဝန်ကတောင်းဆိုမှုတွေရှိနေပါတယ်ဒါပေမဲ့လည်းကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့တော့ရွေးကောက်ပွဲအောင်နိုင်ဖို့ရည်ရွယ်တဲ့ပြုပြင်ပြောင်းလဲမှုတွေကြိုတင်လှုပ်ဆောင်နေပြီဆိုပြီးတော့နိုင်ငံရေးကိစ္စတွေကပြောဆိုနေကြပါတယ်ရှင်